ကျော်55ရက်နေ့ဒုတိယမြောက်မိတ်တရားရုံးချင်းတယောက်လာတဲ့ဒေါက်ဆန်းစုကြည်ရဲ့ကျမ်းမာရေးကောင်းမွန်နေတယ်လို့ကိုကိုကိုအပြည့်အဝယုံကြည်မှုရှိနေကြောင်းလဲသူ့ရဲ့အကျိုးဆောင်ရှိတည်တူဖြစ်တဲ့ဒေါ်မင်းမင်းစုက AFP သတင်းဌာနကိုကြေညာခဲ့ပါတယ
်။အမြဲတမ်းအမေကိုတွေးလိုက်ရင်အမေကအမြဲတမ်း strong ဖြစ်တဲ့ confidence ရှိတဲ့ဆိုတဲ့ပုံစံအမြဲတမ်းရှိနေပါတယ်ရှင်။ smart ဖြစ်နေအမြဲတမ်း smart ဖြစ်နေပါတယ်။
မြေပြည်တော်တည်ထန်တရားရုံးမှာမနေ့ကဒေါက်ဆန်းစုကြည်အပေါ်ဆက်ဆူထားတဲ့အမှုတွေတဲ့ကသမရဦးဝင်းမြင့်မြေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့နဲ့တတွဲတဲ့အမှုဖြစ်တဲ့သဘာဝဘေးရန်ဒီရဲ့စီမံခန့်ခွဲမှုဥပဒေချိုးဖောက်မှုအများပြည်သူတည်ငြိမ်အေးချမ်းမှုပြပြအောင်လှုပ်ဆောင်မှုစတဲ့အမှုနှစ်ခုကိုစစ်ဆေးခဲ့ပါတယ်။တရားလိုဘက်ကထွက်ဆိုခဲ့ပြီးတဲ့နောက်အပြန်အလှန်မေးခွန်းထုတ်ဖို့အချိန်မရတော့တဲ့အတွက်နောက်အမှုကျင်းကိုရွေးဆိုင်လဲရကြောင်းဒေါ်မင်းမင်းစုကပြောပါတယ်။ဒေါက်ဆန်းစုကြည်ကိုဆွဲဆိုထားတဲ့အမှုတစ်ခုစီကိုရပ်ပေါင်း180အတွင်းအပြီးစစ်ဖို့တရားသူကြီးကခွင့်ပြုခဲ့ပြီးဖြစ်ပါတယ်။ဒေါက်ဆန်းစုကြည်ကိုအာခရီးလိုက်စားမှုတိုက်ဖြတ်ရေးဥပဒေပုံမှန်55အစိုးရလျှို့ဝှက်ချက်ပေါက်ကြားမှုဥပဒေပုံမှန်31ကနေပို့ကုန်တွင်းကုန်ဥပဒေပုံမှန် 8 ဆက်သွယ်ရေးဥပဒေပုံမှန် 69 အများပြည်သူတည်ငြိမ်အေးချမ်းမှုပြပြအောင်လှုံ့ဆော်မှုဆိုင်ရာဥပဒေပုံမှ905ခခွေးတို့အပြင်တဘာဝဘေးရန်ဒီရဲ့စီမံခန့်ခွဲမှုဥပဒေပုံမှ25နဲ့အမှုနှစ်ခုစုစုပေါင်း9မှုနဲ့စစ်ကောင်စီကတရားစွဲဆိုထားတာဖြစ်ပါတယ်